မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကြီးညာထားတဲ့အရေးပေါ်ကာလကိုစစ်ကောင်စီကဒီကနေ့ပဲနောက်ထပ်6လသက်တမ်းတိုးလိုက်ပါတယ်။နိုင်ငံအနှံ့လက်နက်ကိုင်ပြည်ပခါတွေကြီးထွားလာနေပြီးအတိုက်ခံအင်အားစုတွေအသာစီးရနေတဲ့သတင်းတွေထွက်ပေါ်လာနေချိန်မှာပဲနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံအစည်းအဝေးကျင်းပပြီးတော့အရေးပေါ်ကာလသက်တမ်းတိုးဖို့ဆုံးဖြတ်ခဲ့တာပါ။
2008ခုနှစ်ပုံမှာ425နှစ်ကြီးနိုင်ငံတော်ဝန်လုံးအရေးပေါ်အခြေအနေကြီးညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်တက်မှတ်ကြောင်းတညီတည်းနဲ့ဆုံးဖြတ်ခဲ့ပြီ
းရှေ့လာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့နဲ့နည်းနည်းတည်ငြိမ်အေးချမ်းရေးလိုအပ်ချက်တွေရှိနေတာကြောင့်တက်တန်းတိုးဖို့ဆုံးဖြတ်ခဲ့တာလို့လည်းနိုင်ငံပိုင်သတင်းမှာဖော်ပြပါဗျ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာအာဏာသိမ်းပြီး3နှစ်ခွဲပြည့်ချိန်မှာပဲအရေးပေါ်ကာလကိုနောက်ထပ်တက်တန်းတိုးလိုက်တာပါဒီချိန်ပါနဲ့ဆိုရင်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကအရေးပေါ်ကာလတက်တန်းတိုးခဲ့တာ6ချိန်ရှိသွားပါပြီအခုနောက်ဆုံးချိန်တက်တန်းတိုးဖို့ရပ်ပိုင်းအလိုမှာပဲဖွဲ့စည်းပုံအခြေခံဥပဒေအရကာလုံအစည်းအဝေးကိုဥဆောင်ရမယ်သမ္မတတာဝန်တွေကိုလည်းစစ်ကောင်စီအကြီးအကဲကလွှဲပြောင်းယူခဲ့ပါတယ်ရှင်